မြန်မာတိုင်းငလုံးတိုင်းတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာရက်ွက်ကျေးရွာအုပ်ချုပ်ရေးမှုအတွေ့အကြုံတွေရွေးချယ်နေပြီဖြစ်ပါတယ်။ပြည်သူတွေအနေနဲ့မိမိတို့ရက်ွက်အုပ်ချုပ်ရေးအတွက်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းပါဝင်ရွေးချယ်ကြဖို့ဦးဆောင်လှူရှာနေသူကနေသူတွေကတိုက်တွန်းပါတယ်။လက်တော်ရွေးချယ်မှုတွေမှာဘလို့စိန်ခေါ်မှုတွေအားနည်းချက်အားသာချက်တွေနဲ့ရင်ဆိုင်နေရပါတယ်လေ။မဆုမုံကဆက်ပြောပြထားပါတယ်ရှင်။
အရသာဆိုရလက်ထက်ပထမဆုံးအကြိမ်ဖြစ်ဒီဇင်ဘာလဇန်ကနေစလို့မြန်မာနိုင်ငံတဝန်းရက်ွက်ကျေးရွာမြို့နယ်အသီးသီးမှာရက်ွက်နဲ့ကျေးရွာအုပ်ချုပ်ရေးမှုအသစ်တွေပြန်လည်ရွေးချယ်နေကြတာဖြစ်ပါတယ်။ရက်ွက်ကျေးရွာနေဒေသခံပြည်သူတွေရဲ့ဆန္ဒနဲ့အညီဒီမိုကရေစီမိတာတရားမျှတမှုရှိတဲ့ရက်ွက်ကျေးရွာအုပ်ချုပ်ရေးမှုရွေးချယ်ပွဲဖြစ်မြောက်ရေးကိုလည်းသက်ဆိုင်ရာပြည်နယ်နဲ့တိုင်းအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်တက်ကြွလှုပ်ရှားသူတွေဘက်ကပူးပေါင်းပါဝင်ဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။အခုလက်ရှိရန်ကုန်တိုင်းတွင်းကရက်ွက်မျိုးနယ်တွေမှာအုပ်ချုပ်ရေးမှုတွေရွေးချယ်နေတာနဲ့ပတ်သက်လို့ရက်ချင်းရွေးချယ်မှုတွေမှာဥဆောင်ပါဝင်သူရန်ကုန်တိုင်းလွတ်တော်ကမင်္ဂလာတောင်မြို့မျိုးနယ်လွတ်တော်ကိုယ်စားလှယ်ဦးရအောင်ကအခုလိုရှင်းပြပါတယ်
။ဇန်နဝါရီ17ရက်နေ့ဒီရက်ွက်အုပ်ချုပ်မှုတွေအပြီးရွေးချယ်ပြီးဆိုတော့ကျွန်တော်တို့ညွှန်ကြားထားပါတယ်ဗျာ။မှမအချိန်နဲ့ပူရရင်ပူကောင်းတော့ဗျာ။ဒါကတူးကြမှုကဘာပါလဲဆိုကျွန်တော်မျိုးနယ်မှာအရင်လုခဲ့တဲ့လူတွေတော်များပြန်ပါတယ်ဗျာ။ဒါကသူတို့ပြန်ပြီးလူတွေကပြန်လဲရွေးချယ်တာရှိပါတယ်ဗျာ။တချို့နေရာတွေမှာတော့ဒီအပိကနေနေပြောဆိုလေးချိုးသုံးချိုးလောက်ကအရင်လူကောင်းတွေပြန်ပါတယ်လို့ကျွန်တော်သိထားပါတ
ယ်။ရန်ကုန်တိုင်းဘက်မှာတော့လာမယ့် January လလည်းနောက်ဆုံးထားပြီးရက်ွက်အုပ်ချုပ်ရေးမှုတွေရွေးချယ်နေကြတာဖြစ်ပါတယ်။ရွေးချယ်မှုတွေမှာတချို့ပြည်နယ်နဲ့တိုင်းပြည်မှာပြဿနာနေနေရှိခဲ့ပေမဲ့ဆူဆူဝါးဝါးအငင်းပွားစရာတွေတော့မကြုံရသေးဘူးလို့ဥယျာဉ်အောင်ကပြောပါတယ်
။ဒီလိုအပြင်ကျွန်တော်အဆင်ပြေတယ်ဗျာဒီလားအဆင်ပြေတယ်ဒါပေမဲ့လူသူရဲ့စိတ်ဝင်စားမှုကတော့အရင်ကြီးကပွဲကြီးတော့မပြင်းထန်ဘူးပေါ့ဗျာ
။
ဒါပေမဲ့တိတ်ရုပ်ရည်ရှိတဲ့ဒီဖြစ်တဲ့အနေထားတော့မရှိပါဘူး။အမလူဆိုပါစို့လူတရားလာပြီးတော့ရေးချယ်ရမယ့်နေရာမှာမှာ30စုပါလို့30မှာအဲခုနှစ်ရောက်ရှိအောင်လောက်ကရေးချယ်လိုက်တာမျိုးကြီးဒါမျိုးကြီးတော့ရှိပါတယ်။ကျွန်တော်တို့ဒီအနေနဲ့ကလည်းလူယူနဲ့ပြည့်ပြည့်တဲ့ကောင်မှာဒါကအလုံးလေးရေးကြည့်တဲ့ဆိုတော့ကြောင်းဒါကိုအခွင့်အရေးတစ်ခုအနေနဲ့အခုရောက်တော့ကဲအနာဂတ်ကိုပုံဖော်မဲ့အုပ်ချုပ်ရေးမှုတွေကိုရေးချယ်ပြီးအောင်ဆက်တက်ကြောင်းမလို့စိတ်ပါဝင်စားစွာနဲ့တောင်းကြဖို့ကြောင်းကျွန်တော်ပြောပါတယ
်။ဒီလိုမျိုးပြည်သူတွေတက်တက်ကြကြပါဝင်လာနိုင်မှုဆိုတာကလည်းတာဝန်ရှိတဲ့သူတွေဘက်ကသတင်းထံဝေမှုပညာပေးမှုကလည်းအရေးကြီးလိုအပ်ပါတယ်။ရက်ချေးအုပ်ချုပ်ရေးအစဉ်ရွေးချယ်မှုတွေမှာတန်ရှင်းမြတ်တာမှုရှိရေးနောက်ဒေသခံပြည်သူတွေအနေနဲ့ဘယ်လိုမျိုးရွေးချယ်နိုင်တယ်လဲ။နောက်ကိုယ်တိုင်လည်းဘယ်လိုပါဝင်ရွေးချယ်ခွင့်ရှိတယ်လဲဆိုတဲ့ပညာပေးမှုတွေကိုရှင်းလင်းပြကြစွာသိရှိနိုင်အောင်လို့တော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလည်းစနစ်တကျလှုံ့ဆော်မှုလိုတဲ့အကြောင်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုံ့ဆော်ဆောင်ရွက်မှုကော်မတီရဲ့စီရင်လှုံ့ဆော်ရေးမှုတူဖြစ်တဲ့မတ်တင်လာရှုံးလေးကြီးကလည်းအခုလိုပြောပါတယ
်။အဓိကအားနည်းချက်ကတော့ဒီရွေးကောက်ပွဲလုပ်တော့မယ်ဆိုတော့ပတင်းဆက်လက်ပေးတာကိုစီစီပပပေးတာမျိုးအားနည်းတယ်ပေါ့။စနိုင်ငလုံးအဆက်လုံးမလားမလုံးမလားဆိုတော့တေချာရှင်းလင်းမှုမရှိဘဲနဲ့တိကျရည်ရတဲ့တဆန့်ချက်စိကျရည်ရတဲ့ညွှန်ကြားချက်မရရှိဘူး။အဲလုံဆိုတဲ့အချိန်မှာလည်းဒီပြည်သူတွေတိလိုက်ရတဲ့အချိန်မှာလည်းအရန်ကိုနောက်ကျနေပေါ့နော
်။ပြည်သူတွေစိတ်ပါဝင်စားမှုရှိဖို့နဲ့ပါဝင်မှုအားကောင်းလာအောင်ဆောင်ရွက်နေကြပြီမဲ့လို့ပြည်သူတွေဘက်ကတက်တက်ကြွကြွပါဝင်မှုကတော့အားနည်းနေတော့မယ်လို့သူကပြောပါတယ်
။ဒီဥပဒေအစ်စ်ပေါ်မှာနားလည်မှုရှိအောင်အသိပညာပေးတဲ့လုပ်ငန်းကလည်းအချင်းအချင်းနေတဲ့အခါမှာအဲလုပ်တဲ့အဖွဲ့အစည်းကလည်းအားနေတယ်နောက်တစ်ခုကအဲဒီရဲ့ကြေးအုပ်ချုပ်ရေးမှူးတွေရဲ့အာဒဏ်စိုးစိုးဝါခံရတဲ့ကြည်သူတွေကတော့ဒီပေါ်မှာသူတို့မတိမနဲ့နဲ့ပြန်လဲရေကောက်ဖို့အတွက်သူတို့ကြိုးစားတယ်ပေါ့ဒါပေမဲ့အတိုင်းဒီနယ်တွေနောက်ဒီပြည်ပခန့်ရဖြစ်တဲ့နေရာဒေသတွေနောက်လက်နက်ကိုင်တွေညပြရဲ့နေရာဒေသတွေရွာတွေအဲ့နေရာတွေနဲ့ဒီလိုမြို့ပေါ်ရက်ွက်တွေမှာကြတော့ဒီကိစ္စအပေါ်မှာစိတ်ဝင်စားမရှိဘူးလဲဒီလိုလဲစိတ်ဝင်စား
ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းထားတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးဥပဒေတည်တဲ့အညီပြည်ထောင်စုဝန်ကြီးဌာနရဲ့လက်အောက်ခံစေမှုရာမှုကြေးရွာတာဝန်ခံနဲ့ရက်ကြေးအုပ်ချုပ်ရေးမှုရွေးကောက်ပုံအစဉ်စစ်နောက်ရွေးချယ်ခြင်းအစဉ်စစ်နေမှာပြည်သူတွေသိရှိနားလည်လာအောင်ပညာပေးမှုကိုစနစ်တကျဆောင်ရွက်တင်တယ်လို့ပြည်သူဆန္ဒနဲ့အညီဆန္ဒမဲပေးရွေးချယ်မှုတွေမှာလည်းအရွေးမမကြဖို့လိုတယ်ဆိုတာကိုလှုပ်ရှားသူတွေဘက်ကအကြံပေးကြပါတယ်ရှင်
။မဆုမွန်တင်ပြတော့တာပါ။